ပြည်နယ်တောင်ပိုင်းမှာရှိတဲ့မော်ချီခဲမဖြူတပ်ထုတွင်လုပ်ငန်းတွေကြောင့်ဒေသတွင်းမှာရှိတဲ့ပြည်သူတွေအထူးသဖြင့်အမျိုးသမီးတွေအနေနဲ့တပ်ထုတူးဖော်ရေးလုပ်ငန်းတွေရဲ့အကျိုးဆက်တွေကိုခန်းစားနေကြရတယ်လို့မိုးလိုအမျိုးသမီးများတပ်ထုတွင်စောင့်ကြည့်လေ့လာရေးကွန်ရက်ကပြောလိုက်ပါတယ်။ခဲမဖြူတပ်ထုတူးဖော်ရေးတွေကြောင့်မြေပြိုမှုတွေနောက်တန်ရှင်းရေးရရှိမှုနည်းလာတဲ့အခြေအနေတွေကိုဖော်ပြထားပြီးဒီတပ်ထုတူးဖော်ရေးကနေဒေသခံတွေအကျိုးအမြတ်ခံစားနိုင်တဲ့အခွင့်အလမ်းတွေကိုတောင်းဆိုထားပါတယ်။အပြည့်အစုံကိုတော့အစိုးရခံစားပြုစုသူကိုဘန်ကောက် VOA ရုံးခွဲကနေဆက်သွယ်မေးမြန်းထားတဲ့မဆုမြတ်မုံကပြောပြပေးပါရှင်
။ကောင်းပါပြီ။ကယားပြည်နယ်ဖားဆောင်မြို့နယ်ကခမန်းကျေလူဦးရေ 8,000 ကျော်ရှိတဲ့မော်ချီဒေသမှာမော်ချီခဲမဖြူတပ်ထုတူးဖော်ရေးလုပ်ငန်းတွေကြောင့်ဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲတွေ၊တဘာဝပတ်ဝန်းကျင်ထိခိုက်မှု၊ကြက်တွေကိုမော်လိုအမျိုးသမီးများတပ်တုတွင်စောင့်ကြည့်လေ့လာရေးကွန်ရက်ကနေပြီးတော့အစိုးရခန်းစာထုတ်ပြန်လိုက်တာဖြစ်ပါတယ်။အစိုးရခန်းစာထဲမှာအထူးကပြောပြထားတဲ့အကြောင်းတွေနဲ့ပတ်သက်လို့လေ့လာရေးကွန်ရက်ကနော်အားမှုက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
ဒီတက္ကသိုလ်နဲ့ကြောင်းတော့ဒီမော်ချီဒေတာမှာအစီအစဉ်ဒေတာခံလူထုတွေတုံ့ပြန်နေရတဲ့ဒီပြဿနာကတော့ဒီသဘောပတ်ဝန်းကျင်ပြင်ဖို့ပေါ့နော်နေ့စဉ်နေ့တိုင်းလိုလိုဒီမြေတွေပြူလာလို့တုံ့ပြန်ရတယ်ပြီးတော့မှတက်တော်တွေပြုံးပြီးတာလို့ပြီးတော့ fashion နဲ့ရေတွေကိုလည်းသူတို့တွေမရရှိဘူးပြီးတော့အစိုးရတို့ကသူတို့ဒေတာထဲမှာဆွဲရှိဆက်နေတဲ့ဒေမျိုးပြူတက်သူတွေပေါ့နော်ဒေတာခံလူထုကိုယ်ပိုင်တွေကဒီအကျိုးမြတ်တွေကိုပြပြဝဝမခံစားရဘူးပေါ့
အခုလိုအစီရင်ခံစာထုတ်ပြန်ရလာအောင်မော်ချီခဲမဖြူတပ်ထုတူးဖော်ရေးလုပ်ငန်းတွေရဲ့ဆိုးကျိုးတွေကဘယ်လောက်များနေလိုပါလဲ
။ဒီကမော်ချီတပ်ထုတွေမှာဒီကကျင်းကြီးရတော့ဖြစ်ခြင်းပြီးတော့ခုနောက်ထပ်အစ်စ်လုပ်တဲ့ဒီကရားမြေကုမ္ပဏီနဲ့ဆိုတော့ကိုကျင်းပေါ့နော်။လက်ရှိကျင်းကိုကျင်းထဲမှာဒီလောက်ပတ်ပေါင်းက960လီကွက်ရှိတယ်။အဲ့ဒီလောက်ပတ်တစ်ကွက်မှာဆိုရင်သူကလစဉ်ပေါ့နော်။ဒါကျွန်တော်တို့ခန့်မှန်းချက်ရတလားတလားဆိုရင်သူကခဲမဖြူကဒီဥမာပိတ်က150ထက်တာပေါ့နော်။ကျင်းထဲကထွက်လာတဲ့ဒီမြေသာတို့အဲ့ဒီမှာအတုံးမလို့တဲ့အဒီခဲတွေကကြောဒီလိုဆောင်းဆောင်းကနေဒီမှာသူတွေကဒီပြစ်ချတယ်ပြီးတော့ဒီချောင်းထဲမှာပေါ့နော်ချောင်းထဲမြောင်းထဲနဲ့ပဲဒီတိုင်းမဆန့်ပြစ်တဲ့အတွက်ပေါ့နော်ဒီချောင်းရေကြီးကရန်နေတဲ့ဘက်မှာညစ်ညမ်းလာတယ်အဲ့လိုညစ်ညမ်းလာတဲ့အတွက်ချောင်းအောက်ပိုင်းမှာနေထိုင်တဲ့ခြေရွာတွေပေါ့နော်ခဲမချူခြေရွာဒုမှုခြေရွာတွေပေါ့အဲ့ဒီခြေရွာတွေကဆိုရင်ဒီချောင်းရေလုံးဝအုံပြုလို့မရတော့ဘူးရှင
်တန်ရှင်းရေအရင်အမြင့်ရှားပါလာတာဟာဒေသခံအမျိုးသမီးတွေအတွက်အထူးအခက်အခဲဖြစ်စေတယ်လို့အစီရင်ခံစာထဲမှာဆိုထားပါတယ်။ဒီအစီရင်ခံစာထုတ်ပြန်မှုအတွက်မိုးလိုအမျိုးသမီးများတပ်တုတွင်စောင့်ကြည့်လေ့လာရေးကွန်ရက်ကတပ်တုတွင်တွေရှိတဲ့ဒေသကိုတွားရောက်ပြီးတော့အစီရင်ခံစာကိုပြုစုခဲ့တာဖြစ်ပါတယ်
။ကျွန်တော်တို့ဒီမော်ချီဒေသမှာတလားလောက်သွားပြီးမှတစ်ချက်ယူပြီးတော့ဒီအချက်လက်ကောက်ခံရပါတယ်။အများကြီးကတော့ဒီဒေသခံတွေကိုပဲနေတယ်ပြီးတော့ဒီဒေသခံထဲမှာဒီဥပမာဒီမော်ချီတပ်တုတွေဆင်မဲ့ကိန်းမှာအလုံးခက်ဖူးတဲ့သူတွေလည်းပေါ့နော်။ကမန်တော့ပါတီနဲ့ဆက်သက်ပြန်ရောက်လာတော့ဒီစာအုပ်တုံးဖြစ်ဖို့အတွက်ကြောတော့ဘောနော်ဒီတချို့ကြတော့ဒီ information တွေအားလည်းမလုံလောက်ဘူးထပ်မလို့လေဆိုအဲ့ဒါရှာရတယ်ဒီစာအုပ်တွေလောက်ကနေပဲအချိန်ကတော့ဒေါ်လာလောက်တောင်းလာတယ်ရှင
်အမှတ်နှစ်တပ်တုတွင်ဝင်ကြီးဌာနနဲ့စစ်တပ်ရဲ့ဥပိုင် limited လုပ်ငန်းတို့ပူးတွဲချုပ်ကင်ထားတဲ့မော်ချီခဲမဖြူတပ်တုတွင်ကိုကြားပြည်နယ်တပ်တုကုမ္ပဏီကတူးဖော်လုပ်ကင်နေတာဖြစ်တယ်လို့အစိုးရခန်းစာထုတ်ပြန်တဲ့ကွန်ရက်အဖွဲ့ကပြောပါတယ်တပ်တုတူးဖော်ရေးလုပ်ငန်းကအကျိုးအမြတ်တွေကိုဒေသခံပြည်သူတွေကခံစားနိုင်ခွင့်မရှိတဲ့ကိစ္စကိုလည်းအများသိစေချင်တာဖြစ်တယ်လို့နော်အားမှုကပြောပါတယ်
။ဒေသခံလူထုတွေရဲ့ပေါ်ဝါလုံခြုံမှုတွေပေါ့နော်ဒီလုံခြုံမှုတွေကိုဒီအကာအကွယ်ရရှိဖို့နဲ့သူတို့အပြိုးမြဲခံစားရရှိဖို့အတွက်ပေါ့နော်ဒီဥပဒေကြောင့်ရအကာအကွယ်ပေးခြင်းမရှိသေးသေးပေါ့နော်ဒီကျွန်တော်တို့ဒီနေမြေထဲမှာဒီနောက်ထပ်တပ်တုတူးဖော်ရေးလုပ်ငန်းကိုမှမလုပ်ချင်ပါဘူးရှင
်။နောက်ဒေသရင်းမှာဒီခင်မီနီးပညာတွေနဲ့တပ်တုတူးဖော်ရေးလုပ်ငန်းတွေကိုလုပ်မယ်ဆိုရင်လေဒေသခံတွေရဲ့အကျိုးစီးပွားနဲ့သဘာဝပတ်ဝန်းကျင်အပေါ်တက်ရောက်မှုတွေကိုလေ့လာသုံးသပ်ဖို့အတွက်မော်ရှိတပ်တုတွင်နဲ့ပတ်သက်တဲ့အစိုးရခန်းစာထုတ်ပြန်တဲ့မိုးလိုအမျိုးသမီးများတပ်တုတွင်စောင့်ကြည့်လေ့လာရေးကွန်ရက်ကတောင်းဆိုပါတယ်
။တကယ်လို့တပ်တုတွင်ဝန်ကြီးဌာနကဒီမော်ရှိတပ်တုတွင်ကိုခင်မီရဲ့နီးပညာတွေလုပ်မယ်ဆိုရင်ဒီသဘာဝပတ်ဝန်းကျင်ထိခိုက်ဆုံးရှုံးမှုဘယ်လောက်ထိရှိလဲဆိုတော့ EIA လို့ခေါ်တာပေါ့နော် Environment Impact Assessment တို့ Social Impact Assessment တို့ဒီလောက်ပြဖို့လည်းလိုအပ်တယ်ပြီးတော့ဒေတာခံလူထုတွေပါဝင်လာနိုင်ဖို့အတွက်လည်းပါဝင်နိုင်တဲ့အခွင့်အရေးဆိုတာလည်းပေးရမယ်ပြီးတော့ဒေတာခံတွေရဲ့အကျိုးအမြတ်တွေရရှိဖို့ပြီးတော့ဒီဒေတာခံတွေကိုဥပဒေကြောင့်အရာအကာအကွယ်ပေးဖို့ပေါ့နော်ကျွန်တော်တို့ကနေပြီးတောင်းဆိုချင်ပါတယ
်တဘာဝတရားစာတအမြောက်အများထွက်ရှိတဲ့မြန်မာနိုင်ငံမှာတရားစာတတူးဖော်ရေးလုပ်နေကြတဲ့လုပ်ငန်းတချို့ဟာလုပ်ငန်းကြောင်ဖြစ်ပေါ်လာမဲ့အကျိုးသက်ရောက်မှုတွေကိုမှန်မှန်ကန်ကန်ကြိုတင်သုံးသပ်တာမျိုးလူသိရှင်ကြားထုတ်ပြန်တာမျိုးအားနည်းနေတဲ့အတွက်ဒေသခံပြည်သူတွေဟာဒီလုပ်ငန်းတွေရဲ့ဆိုးကျိုးတွေကိုခံစားနေကြရတာဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာလေ့လာသူတွေကပြောကြပါတယ်ရှင်